ကာဇာကနေတစားကနေပြန်ပြီးတော့လွတ်မြောက်ရေးအပါအဝင်ယာယီအဖြစ်ရရေးအဆိုပြုတာကိုမကြခင်မှာအကြောင်းပြန်သွားမယ်လို့ဟာမတ်ကပြောလိုက်ပါတယ်။အခုလိုယာယီအဖြစ်ရပြီးတော့အစ္စရေးမှာထောင်ကျနေတဲ့ပါလက်စတိုင်းတွေပြန်လွှတ်ရေးနောက်အမေရိကန်အစ္စရေးကာတာနဲ့အီဂျစ်အရာရှိတွေပြင်သစ်မှာဒီသတင်းပတ်အစောပိုင်းတုန်းကဆွေးနွေးခဲ့ပြီးတော့အဆိုပြုခဲ့တာကိုဟာမတ်ထိပ်ပိုင်းခေါင်းဆောင်တွေကဒီကနေ့တုံ့ပြန်လိုက်တာပါ။အောက်တိုဘာလ9ရက်နေ့တုန်းကဟာမတ်ကနေအစ္စရေးကိုဝင်တိုက်ပြီးတော့တစားက250လောက်ဖမ်းခဲ့ပြီးတော့နိုဝင်ဘာမှာတပတ်ကြာအဖြစ်ရခဲ့တုန်းကပါလက်စတိုင်း140ကိုအစ္စရေးထောင်ကနေပြန်လွှတ်ပေးတာအတွက်တစားကန်100ကျော်ကိုပြန်လွှတ်ပေးခဲ့တာပါအခုချိန်မှာတော့နောက်ထပ်တစားကန်က100ကျော်ကျန်နေသေးပြီးတော့အစ္စရေးဟာမတ်စစ်ပွဲတခြားဒေသတွေကိုကူးစက်လာမှကိုစိုးရိမ်နေပြီးတော့နိုင်ငံတကာကဝိုင်းပြီးတော့ဖိအားပေးနေချိန်မှာအခုလိုဟာမတ်ဘက်ကတုံ့ပြန်လာပေမဲ့အစ္စရေးဘက်မှာတော့ထိုးစစ်ဆက်ပြီးတော့ဆင်နေဆဲဖြစ်ပါတယ်ရှင်